တွေရဲ့အဆုံးဟာပင်လယ်လိုရေပုံရပြောနိုင်ပြီးမြစ်တွေရဲ့အစမြစ်ပြားတွေကနေရာအမျိုးမျိုးဖြစ်နိုင်ပါတယ်။အာရှတိုက်ကမြစ်ကြီးအများစုရဲ့အစကတော့ဟီမဝင်တာတောင်တန်းကတိဘက်ဂုံပြင်မြစ်ပဲဖြစ်ပါတယ်။မြစ်တွေရဲ့အဆုံးပင်လယ်တွေကတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်ကကျွန်းစုတွေအချုပ်ချအာဏာအတွက်တရုတ်တနိုင်ငံထဲနဲ့ဒီပင်လယ်ပြင်ပတ်ပတ်လည်ကနိုင်ငံတွေနဲ့အငင်းပွားနေတာမဟုတ်ပင်လယ်ကိုပိုင်ဆိုးကျင်တဲ့တရုတ်နိုင်ငံဟာဒေသတွေမှာအနေရရှိတယ်လို့ရှုမြင်ကြပါတယ်။ဒါဟာပစိဖစ်သမုဒ္ဒရာတွေမှာပိုင်နှက်ချဖို့ကြိုးစားနေတာဖြစ်ပြီးအိန္ဒိယသမုဒ္ဒရာကိုချင်းကပ်နိုင်ဖို့တရုတ်နိုင်ငံအတွက်အတော့ကိုလွယ်ကူသွားစေတာကတော့မြန်မာနိုင်ငံကိုကန့်လန့်ပြတ်ပြီးရခိုင်ပြည်နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်အထိတွေ့တဲ့ရင်းနှီးနဲ့သဘာဝဓာတ်မွေပိုက်လိုင်းကြောက်ပါပဲ။အမေရိကန်ကဲကတ်တွေကတော့တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်လုံးကိုပိုင်သွားရင်ပစိဖစ်နဲ့ထိစပ်တဲ့အိန္ဒိယသမုဒ္ဒရာကိုဝင်တိုးလို့ရသွားပြီလို့သုံးသပ်ပါတယ်။ပစိဖစ်သမုဒ္ဒရာမြောက်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းဟာအင်ဒိုနီးရှားနိုင်ငံတောင်ပိုင်းမှာထိစပ်ရောထွေးနေပြီးတရုတ်နိုင်ငံဟာအင်ဒိုနီးရှားနိုင်ငံနဲ့ရေပြင်ပိုင်နဲ့အငင်းပွားနေတာပါ။ဒီရေပြင်ပိုင်နဲ့အရေးမှာတရုတ်နိုင်ငံကအရှက်တိုက်သားတွေကိုချုံချောက်နေတယ်လို့နိုင်ငံရေးအကဲကတ်တွေကရှုမြင်ချိန်မှာအရှားကမြစ်ကြီးတွေကိုတရုတ်နိုင်ငံကလိုဝဲကြီးအုပ်ချုပ်နေတယ်လို့ပတ်ဝန်းကျင်ဝါရီတွေကပြောနေကြပါတယ်။ဟီမဝင်တာမှာမြစ်ပြားခံနေအိန္ဒိယနိုင်ငံကမြမပုတ္တရာမြစ်မြန်မာနိုင်ငံကအေအာရီမြစ်ထိုင်းနိုင်ငံကကျောက်ဖရာမြစ်နဲ့ခြောက်နိုင်ငံကိုဖြတ်တန်းစီးဆင်းတဲ့မဲခေါင်မြစ်စတဲ့မြစ်ကြီးတွေအထက်ပိုင်းမှာတရုတ်နိုင်ငံကရေကာတာစီမံကိန်းတွေချမှတ်အကောင့်ထည့်ဖို့နေတာပါ။သမရဦးသိန်းစိန်ကသူ့သမရတက်တမ်းမှာဆိုင်ငံ့ထားမယ်ဆိုတဲ့အေအာရီမြစ်စုံရေကာတာစီမံကိန်းကိုခုလိုအစိုးရပြောင်းလဲမှနောက်တက်လာမဲ့သမရကဦးသိန်းစိန်လိုဆိုင်ငံ့တဲ့အစ်စ်မဟုတ်ပဲလုံးဝရဆိုင်ပြစ်လိုက်ဖို့လူလူကလူလာနေတာလဲအမှန်ပါဒါကအမေရိကန်ပြည်တော်စီကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအခြေစိုက်ဖြစ်ပြီးအောက်ခြေအလွာကနေပတ်ဝန်းကျင်ရေလှူရှားသူတွေကိုဂုဏ်ပြုချီးမြှင့်တဲ့ Government Environmental Prize Government သဘာဝပတ်ဝန်းကျင်ရေးရာဆုရှင်ဦးမြင့်ဇော်က
ကျိုးစီးပွားတွေလည်းပါဝင်နေပြီးတော့တော်လောက်ခဲ့တယ်ဆိုတာဒီကွင်ရာတိခဲ့ကြပြီပေါ့ဒီတိကြတယ်ပေါ့အဲ့ဒီအတွက်မြစ်ဆုပ်ဆယ်ဒီသဘာဝပတ်ဝန်းကျင်ရေးရာရှုထောင့်အရာတော်၎င်းကချင်တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုနှလုံးသားနေရာဖြစ်တဲ့အတွက်ငြိမ်းချမ်းရေးရှုထောင့်အရာတော်၎င်းနောက် ARI မြစ်ကြီးရဲ့အရေးကြီးတဲ့မေခမလိခမြို့ဝန်းကိုကာကွယ်ဖို့လိုအပ်ချက်အရာတော်၎င်းပေါ့ဒီဘက်ပေါင်းဆောင်ရှုထောင့်အားပေါင်းဆောင်အားဖြင့်ဒါဒီလုံးဝရပ်ဆိုင်ရမယ့်စီမံကိန်းဆိုတာတော့ကျွန်တော်တို့သိကြတယ်ဒီလိုတည်ကြမှုကပြည်သူတွေရဲ့ရင်ထဲမှာလည်းရှိတယ်ပြည်သူတွေရဲ့ဒီနှလုံးသားထဲမှာရောပြည်သူတွေရဲ့အုံနောက်ထဲမှာရောဖြစ်ရှင်းလင်းလင်းသိမြင်လာမှုတွေရှိပြီးရှိပြီဆိုတဲ့အခါကျတော့ဘယ်အစိုးရပဲတက်လာတက်လာပြည်သူတွေအနေနဲ့တော့ဒါကြီးရပ်တန့်ဖို့အတွက်တွန်းအားပေးကြမှာပဲဒါကိုစီးပွားရေးလုပ်ငန်းအတိုင်းဝိုင်းကဘလောက်ပဲဒီဟာကိုပြားပေးသည်ဖြစ်စေကျိုးစီးပွားရထားတဲ့ဒီမှာပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေနဲ့အာဏာရှင်အတိုင်းဝိုင်းတွေကအစိုးရအတိုင်းဝိုင်းပဲဒီဖြစ်ပေါ့ဆုံးဖြတ်သည်ဖြစ်စေဒါနဲ့ပတ်သက်ပြီးကျွန်တော်တို့အားလုံးရဲရဲရပ်တည်ကြမယ်ဆိုတာတော့သိကြပါတယ်အဲ့ဒီအတွက်ရစ်ဆုံရေကတာရဲ့ရှေးရေးအလားကတော့ဒီပြည်သူတွေအင်အားနဲ့ပဲကောင်းလာမယ်အခြေအနေလို့ကျွန်တော်တို့ဒီလိုမျိုးပြောလင်းပါတယ
် ARI မြစ်လိုဟီမဝင်တာမှာမြစ်ပြားခံနဲ့အရှာကမြစ်ကြီးတွေမှာတရုတ်နိုင်ငံကရေကတာတွေဆောက်လိုက်ရင်ရေကတာအောက်ပိုင်းဖြစ်တဲ့မြစ်အခြေပိုင်းတပြန့်တစ်ကျယ်ကြီးမှာဒီမြစ်ကြီးတွေတဲ့စီဝင်နဲ့မြစ်လက်တက်တွေစပားနဲ့တခြားသီးနှံတွေအတွက်ရေသွဲစိုက်ပျိုးဓာတွေငားလုပ်ငန်းတွေရေကိုစံတက်တဲ့ငားတွေရဲ့ရေလမ်းကြောင်းတွေတိကျိုက်ကုန်မယ်လို့ပြောကြပါတယ်နောက်ဒီမြစ်ကြီးတွေကိုရေပေးနေတဲ့ဟီမဝင်တာတောင်တန်းကရေခဲပြင်တွေရေခဲမြစ်တွေပါပါလိုက်နေတဲ့အတွက်မြစ်တွေအနာဂတ်အတွက်စိုးရိမ်နေကြတာပါသမရလောင်းဖြစ်ဝင်ရွေးချိန်မှာရှုံးနေတော့တဲ့နောက်ကဘာကျော်ပဝင်းကျင်ဝါဒီဖြစ်လာပြီး2009ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်အမေရိကန်ဒုတိယသမရဟောင်းအယ်ဂိုဟောပြောပွဲတစ်ခုမှာ slides တွေနဲ့ရှင်းပြတာက
These glaciers are so beautiful but those who go up to see them
ဒီရေခဲမြစ်တွေဟာအတော့ကိုလှပါတယ်ဒါပေမဲ့အဲ့ဒီဘက်တက်သွားပြီးကြည့်ရင်တော့ရေခဲပြင်တွေရေခဲတောင်တွေပြိုကျနေတဲ့ပုံတွေကိုပြပြီးဆက်ပြောတာက
In the Himalayas there's a particular problem because 40% of all the people in the world get their drinking water from rivers and springs
ဒီမှာဝင်တာမှာအထူးသဖြင့်ပြဿနာရှိပါတယ်ဘာကြောင့်ဆိုကမ္ဘာလူကြီး40ရာခိုင်နှုန်းဟာမြစ်တွေချောင်းနေတဲ့စမ်းတွေကနေပေါက်ရည်ရကြတာပါဒီရေတဝက်ကျော်ဟာရေခဲပြင်ရေခဲမြစ်တွေအေးပြော်ရာကရလာတာပါခုလိုအေးပြော်နေတာမို့နောင်လာမယ့်ရာစုနှစ်ဝက်အတွင်းကမ္ဘာပေါ်ကအဲ့ဒီလူ40ရာခိုင်နှုန်းဟာရေရှားပါတဲ့ပြဿနာနဲ့ရင်ဆိုင်ရပါမယ်လို့ပြောသွားတာပါမြန်မာပတ်ဝန်းကျင်ဝါရီဦးမြင့်စောကလည်း
မြန်မာတနိုင်ငံလုံးခြုံငုံပြီးတော့ကျွန်တော်တို့တွေနောက်ဒီတဘောပေါင်းရင်းကြီးကနားလေတဲ့ဇာတ်ရီးပူပန်ကြတာမှာအဓိကတစ်ခုကတော့ရေရင်းမြစ်နဲ့ပတ်သက်တဲ့ပြဿနာပဲ။မြန်မာနိုင်ငံအလဲပိုင်းမှာမိုးခေါင်ရေရှားကိစ္စလိုပြဿနာမျိုးကတအားပဲကြီးတယ်။ဒါဆိုအဲ့ဒီအားဒီကျွန်တော်တို့တော်တော်စိုးရင်ရတဲ့အားမျိုးလို့ဖြစ်နေတယ
်။မြင်းမင်းအီယာလို့မြန်မာတွေတင်စားတဲ့ AR မြစ်ကိုရေးပီးနေတဲ့ဟိမဝင်တာတောင်နှမ်းဘော်ကတိဘက်ကုန်းမြင့်လင်းမြင့်ဟာလွန်ခဲ့တဲ့နှစ်30အတွင်းရေကဲ15ရာခိုင်နှုန်းကျုံသွားနေသွားတယ်လို့ဆိုပါတယ်ဒီနှုန်းအတိုင်းဆက်ပြီးတော့အေးပြောနေရင်2050ပြည့်နှစ်ရောက်မှာရေကဲမြင့်3ပုံ2ပုံလုံးပါပါသွားပါမယ်ဒါဆိုရင်တရုတ်အိန္ဒိယပါကစ္စတန်ဘူတန်မြန်မာထိုင်းလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်ကလူသား2000ရေပြဿနာနဲ့ရင်ဆိုင်ရပါမယ်ဒီလိုပြဿနာကြုံနိုင်ရမှန်းသိပြီမဲ့စစ်ဆိုရလက်ထက်မှာတရုတ်နိုင်ငံကိုလက်စစ်ရောင်းစားဖို့အတွက် AR မြင့်မှာရေကာတာစီမံကိန်းခုနှစ်ခုရထားတာမြို့ဆောင်တစ်ခုပဲစိတ်ငံ့ထားပါတယ်ရှင်